to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VU American တန်ရဲ့2019ခုနှစ်ဇူလိုင်လ17ရက်ဂျာကာပတိနေ့ညပဲအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25/30-51နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VU ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဟော်မုစီလက်ချာကဖြတ်သန်းမဲ့ဗြိတိရှ်ရင်းနှီးနယ်သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေချပြန့်ဟန်တာဖို့ကြိုးပမ်းခဲ့တယ်လို့ဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတန်တပန်ရေးအငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအခုညတောင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမျက်မှွန်နဲ့တူညင်ညာပေးတော့မှာပါ
ဟုတ်ကဲ့ပါခင်ဗျာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုငွေကြေးထောက်ပံ့နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူရောက်ရခိုင်အမျိုးသားတချို့ပြည်နှင်တန်းပေးခံရတာနဲ့ပတ်သက်ပြီ
းမလေးကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြတဲ့လူတွေနဲ့ကားပေါ်တက်သွားတာပေါ့နော်လက်ရှိရှင်နေတော့
ရခိုင်အမျိုးသားကွန်ရဲ့တာဝန်ရှိသူတို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရခိုင်ဒေသတွားရောက်ဆွေးနွေးတဲ့အကြောင်းဒဝဲတီခီအဝေးပြေးလမ်းမကြီးစီမံကိန်းကြောင့်တော်ရင်ဒရိဆန်ဒီမျိုးတွဲရမယ့်အချိန်လေးအယာဝတီချင်းတွင်လေးမြို့မြစ်ကဒီစိုးရင်ရေမှရောက်လာတာကိုသတိပေးထားတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
ဟော်မုစ်ရေလက်ချာကဖြတ်သန်းမဲ့ဗြိတိရှ်ရင်းနှီးနယ်သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေချပြန့်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်အနောက်ရှက်ပေးခဲ့တဲ့အီရန်သင်္ဘော၃စင်းကတော့ဖိရှားစစ်သမောဇင်းကသတိပေးခဲ့ပြီးတော့လက်လျှော့သွားခဲ့တဲ့အကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။ UN ဒေါ်လာရေးပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိနိုင်ငံရဲ့ဆွဆွဲချက်ကိုညှင်းဆန်ခဲ့တာပါ။ UN ဆွေးရအဘော First သတင်းဌာနကတော့ကင်းလယ်သမောတွေပုံမှန်တာဝန်ယူခဲ့တာဖြစ်ပြီးပြည်ပကသမောတွေထူးသဖြင့်ဖိရှားသမောတွေနဲ့ပြဿနာတစ်စုံတစ်ရာမရှိခဲ့ကြောင်းလည်းဖော်ပြခဲ့ပါတယ်။နိုင်ငံတကာကပိတ်ဆို့တံခါးမှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရင်းနှံတင်ဖို့ကိုကြိုးပမ်းတယ်လို့မတင်ကြတဲ့ UN ရင်းနှံတင်သမောတစ်စုံကိုပြည်ထောင်စုတင်ပတ်တဲ့ဖန်စီခဲ့တဲ့အပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးဗြိတိနိုင်ငံကိုအီရန်သမ္မတဟာဆန်ရူဟာနီကမနေ့တုန်းကပဲသတိပေးခဲ့ပေမဲ့ဘလို့ကျိုးဆက်မျိုးလဲဆိုတာကိုတော့တိတိကျကျမပြောပါဘူး။အီရန်ဒေါ်လာရေးပြည်ဆောင်တက်ဒုတိယတမ်းမှုရေတက်ဒုပိုချုပ်ကြီးအလီဖာရာဗီကတော့သင်္ဘောကိုဖန်စီမှုဟာအမေရိကန်နဲ့ဗြိတိန်တို့ရဲ့မိုက်မဲတဲ့လုပ်ရည်ဖြစ်နေပြောဆိုခဲ့ပါတယ်။ဒေသတွင်းလူညုံရေးကိုထိပါးစီမဲ့လုပ်ရည်တွေကိုအဆုံးသတ်ဖို့ဆိုပြီးအီရန်အပေါ်အမြင့်ဆုံးပြားပေးမဲ့မူဝါဒအရအမေရိကန်ကပိတ်ဆို့တံခါးမှုတွေကိုတုံးမြင့်ချမှတ်ခဲ့တယ်လို့ရင်းနှံတင်ပို့မှုတွေကိုပိတ်ပင်ခဲ့ရတာဆက်လို့ပါရှန်ပင်လယ်ဝှက်ဒေသမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေတာပါဗြိတိန်ကာဝေးဝန်ကြီးကလည်းဒီကနေ့ဖြစ်ရပေါ်စိုးရိမ်တဲ့အကြောင်းနဲ့တင်းမာမှုတွေရောပေါင်းအောင်ကြိုးပမ်းဖို့လည်းအီရန်နိုင်ငံကိုတိုက်တွန်းခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်ပေါ်စီးပွားရေးအရဒဏ်ခတ်အရေးယူမှုတွေကိုမကြခင်တိတိတတ်တတ်တွန်းမြင့်မယ်လို့သမ္မတဒေါ်နယ်ဒ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်အမေရိကန်ချမှတ်ထားတဲ့အရေးယူတံခါးမှုတွေကြောင့်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကိုအီရန်ကချိုးဖောက်ပြီးအကြက်ကင်နေတယ်လို့အမေရိကန်ကဆွဆွဲနေချိန်မှာပဲသမ္မတကအခုလိုတံခါးမှုတွေတိုးမြင့်မယ်လို့ပြောကြားခဲ့တာပါ။အီရန်မှာယူရေနီယံပိုင်ဆိုင်ခွင့်နဲ့တန့်စင်ခွင့်ကိုနိုင်ငံတကာနဲ့သဘောတူထားတာထက်ကိုကျော်လွန်ပိုင်ဆိုင်တန့်စင်နေပြီလို့အီရန်နိုင်ငံကမကြခင်တုန်းကပဲကြေညာထားတာပါ။2015ခုနှစ်ကရရှိခဲ့တဲ့အဲ့ဒီသဘောတူညီမှုတွေကနေအမေရိကန်နှုတ်ထွက်ပြီးအီရန်ပေါ်တံခါးမှုတွေကိုပြန်လည်ချမှတ်နေတာဖြစ်ပါတယ်။တံခါးအရေးယူမှုတွေကိုမကြခင်တိတိတတ်တတ်ထပ်ပြီးတိုးမြင့်မယ်လို့ဒမရထရမ်က Twitter ပေါ်မှာမနေ့တုန်းကရေးသားခဲ့ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုတိုးမြင့်ဖို့ယုံကြည်ရလောက်တဲ့အကြောင်းအချက်မရှိဘူးလို့အမေရိကန်အစိုးရကလည်းနိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA ကိုပြောကြားခဲ့ပါတယ်။အီရန်ကယူရေနီယံပိုင်ဆိုင်တဲ့အရေးအတွက်နဲ့တန့်စင်မှုအဆင့်မြင့်ခဲ့တဲ့လုပ်ရက်ကိုပြန်ပြင်ဖို့နဲ့နောက်ထပ်ဆက်မလုပ်ဖို့အတွက်အမေရိကန်အစိုးရကတောင်းဆိုထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်အနေနဲ့အီရန်အစိုးရနဲ့ကြိုတင်ကန့်သက်ချက်တွေမထားဘဲညှိနှိုင်းမှုတွေလုပ်ဖို့တကားဖွင့်ထားတယ်လို့အမေရိကန်ကပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်အစိုးရအရာရှိတွေစီးပွားရေးဖွင့်ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနောက်ရှေ့ဟန်တားမှုအကျဉ်းဖြတ်ချစားမှုနဲ့စက်တီသားမှာတရားဝင်ဝင်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထင်းထင်းနဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်သိမ်းမတဲ့အောက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဆွေရဖော်ဝင်တွေကိုမင်းမြန်ခွင့်ရဖို့နဲ့ထောက်ထားတွေတောင်းခံရမှာသမ္မတအင်ပြူရောနဲ့ဆွေရဌာနတွေကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့အပေါ်ကော်မတီမှာဥဆောင်နေတဲ့ တိုက်ခံဒီမိုကရေတီကစိတ်ပြနေကြတာပါသမနာရဲ့ရီပဘလစ်ကန်ပါတီကအမှတ်တီကတော့ဒီမိုကရေတီရဲ့စုံစမ်းစစ်ဆေးမှုတွေကအချိန်ဖြုန်းတဲ့ကိစ္စဖြစ်ဝေဖန်ထားတယ်လို့အင်ဂျီရောတိုင်းမင်ငယ်ပုဂ္ဂိုလ်ဟောဒေါ်မကန်ပါဝင်တာဝန်ရှိသူတို့ချို့ကိုကော်မတီရဲ့မိကုန်းတွေကိုမဖြေဖို့အင်ဂျီရောကညွှန်ကြားထားပါတယ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အင်ဂျီရောကကန့်ကွက်မှုတွေအချိန်ကြီးလုပ်ခဲ့တယ်လို့မနေ့ကလည်းသမနာထရန့်ကဒီမိုကရေတီရဲ့နိုင်ငံရေးအောက်လန်းနီဖြစ်တဲ့ Twitter လူမှုကွန်ရက်ကနေဝေဖန်ပြောဆိုခဲ့တာပါဟောလိုတော်တရားရေးကော်မတီကတော့သမနာရဲ့အကြီးအကဲချန်ပီဂျယ်ရက်ကိုရှနာအမျိုးသားလူမျိုးရေးချန်ပီပုဂ္ဂိုလ်မိုက်ကယ်ဖလင်းအင်ဂျီရောအရာရှိချောင်းဂျွန်ကယ်လီရှင်းနေချောင်းဂျက်ဆက်ရှင်နဲ့လက်တော့ရှင်းနေချောင်းရော့ရော်လ်စတိုင်းတို့ကိုကော်မတီဥက္ကဋ္ဌဂျယ်ရွန်နက်လာကစင့်ခေါ်ခွင့်ပြုတင်မတင်မဲခွဲဆုံးဖြတ်ဖို့အင်္ဂါနေ့ကပဲကြေညာခဲ့တာပါကော်မတီကစင့်ခေါ်ဖို့စီရင်ပြည့်စုံထားတဲ့လူ12ယောက်ထဲမှာတော့သမ္မတထရန့်စီရင်ဖွဲ့တော်ဝင်ကဟောကော်ရီလိုဝင်ဒေါစကီနဲ့2016သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီရင်ကာလမှာသမ္မတလောင်းထရမ့်နဲ့ဖောက်ပြန်ခဲ့တယ်လို့ဆွဆွဲခဲ့တဲ့အမျိုးသမီးတူကိုနှုတ်ပိတ်ကပေးခဲ့တယ်လို့ဆိုတဲ့မီဒီယာလုံခြုံရေးဒေးဗစ်ဘက်ကာလိုလည်းပါဝင်ကြပါတယ်
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့10နှစ်ကျော်တုန်းကအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိင်ကုံကူးမှုနဲ့တရားစွဲခံခဲ့ရတဲ့ဘီလီယံနာတထေးဂျက်ဖရီအက်ပစ်တင်းကိုထောင်ဒဏ်လျှော့ပေါ့ပေးဖို့ပြည်ထောင်စုတရားသူကြီးတာဝန်ထမ်းနေစဉ်တုန်းကသဘောတူခဲ့တာနဲ့ပတ်သက်လို့လက်ရှိအလုံသမားဝင်ကြီးအလက်ဇန်ဒါအကော့စတာကခုခံပြောကြားခဲ့ပါတယ်။အဲဒီတော့ကပြည်ထောင်စုတရားရုံးကဝင်ရောက်မဆောင်ရွက်ခဲ့ရင်ဂျက်ဖရီအက်ပစ်တင်းအနေနဲ့ပြည်내အဆင့်မပြင်းထန်တဲ့ဆွဲချက်တွေတင်ခံရပြီးထောင်ကျမဲ့အခြေအနေကလည်းလွတ်သွားနိုင်တယ်လို့ဝင်ကြီးအကော့စတာကပြောပါတယ်။လိင်ပိုင်းဆိုင်ရာအက်ပစ်တင်းကျူးလွန်ခဲ့တဲ့အမှုတွေအတွက်သူ့ကိုထောင်ချနိုင်ဖို့အဓိကထားဆောင်ရွက်ခဲ့တာဖြစ်တယ်လို့သူ့ရဲ့လုပ်ရက်နဲ့ပတ်သက်ပြီးဝင်ကြီးကခုခံပြောကြားပါတယ်။2008ခုနှစ်တုန်းကဖလော်ရီဒါပြည်နယ်အစိုးရရဲ့တရားစွဲတဲ့အမှုအပေါ်အက်စတင်းကအပြစ်ရှိကြောင်းဝန်ခံပြီးထောင်ဒဏ်လျှော့ပေါ်ရေးကိစ္စမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဝင်ကြီးအလက်ဇန်ဒါအကော့စတာကိုယာရုကနေနှုတ်ထွက်ဖို့အထိအောက်လွှတ်တော်ထိပ်တန်းဒီမိုကရက်အမတ်2ယောက်အပါအဝင်လွှတ်တော်အမတ်တွေကတောင်းဆိုနေကြတာပါဒီအမှုမှာဂျက်ဖရီအက်စတင်းကထောင်ဒဏ်13နှစ်ကြားခဲ့ပေမဲ့ထောင်ကျနေစဉ်မှာရက်တော်တော်များများမှာသူ့ရဲ့ရုံးခန်းကိုတွားပြီးရုံးတက်ခွင့်ရခဲ့တာပါအဲ့ဒီချိန်တုန်းကဂျက်ဖရီအက်စတင်းအပေါ်ပြည်ထောင်စုတရားရုံးမှာစုံစမ်းမှုဟာလည်းအဆုံးသတ်ခဲ့ပါတယ်ဒါပေမဲ့အခုသတင်းပတ်ထဲမှာနယူးယောက်မြို့ကပြည်ထောင်စုအစိုးရရှင်းနေတွေကဘီလီယံနာတထေးအက်စတင်းအပေါ်အမှုသစ်တွေနဲ့တရားစွဲပါတယ်အသက်မပြည့်သေးတဲ့မိန်းကလေးငယ်ဒါဆင်နဲ့ချီကိုလိင်ပိုင်းဆိုင်ရာအမျက်ထုတ်မှုဒေါ်လာရာချီပေးနှိပ်ခိုင်းပြီးတော့လိမ်မိုင်းဆိုင်ရာပါဆောင်ရွက်ဖို့တောင်းဆိုမှုစတဲ့အမှုတွေနဲ့တရားစွဲထားပါတယ
်။ New American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9303951 kHz 5885တို့အပြင်စနေတနေ့ရက်မှာလိုင်းနိုင်မီတာ190 kHz 5.5 MHz နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစီရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတန်တမာရေးအငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြောင်းဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအခုညတောင်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက Apple နဲ့တရုတ်နိုင်ငံက Huawei လိုကုမ္ပဏီကြီးတွေကိုပစ္စည်းတွေတင်သွင်းနေတဲ့ Samsung Electronics နဲ့ SK Hynix တို့ပါဝင်ကွန်ပျူတာ chip နဲ့အစီအမံလက်ကမ်းဖုန်းတွေထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့ကွန်ပျူစီ၃မျိုးတင်ပို့မှုတွေကိုဂျပန်နိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာပဲကန့်သတ်ခဲ့တာပါဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားကျွမ်းဆောင်ကိုဂျပန်နိုင်ငံကကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဂျပန်ကုမ္ပဏီတွေမှာအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိစ္စပေါ်ဆက်စွန်းနည်းတွေနဲ့ချီအငင်းပွားနေရတဲ့ကိုအခြေခံပြီးနိုင်ငံခြားတင်းမာမှုတွေပေါ်ပေါက်နေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အစောပိုင်းမှာပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO မှာတောင်ကိုရီးယားကထပ်မံတင်ပြခဲ့တာပါနိုင်ငံခြားအငင်းပွားမှုကြောင့်တောင်ကိုရီးယားကုမ္ပဏီတွေနင်းနာနေရတယ်လို့ကမ္ဘာတဝန်ကုန်စည်လက်ပတ်မှုတွေနဲ့အမေရိကန်ကုမ္ပဏီတွေကိုပါထိခိုက်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ကျုံဝါကအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီကိုတယ်လီဖုန်းကနေပြောခဲ့ကြောင်းလဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီမှာမှုတွေကြောင့်တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်သုံးနိုင်ငံကြားဆက်ဆံရေးမှာဆူကျူးတွေပေါ်ပေါက်လာနေကြောင်းလဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကသတိပေးခဲ့တာပါ။မနေ့ကဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနဒုတိယအကြီးအကဲကင်ဝေါန်ချိုကတော့သူခီးစဉ်အတွင်းဒီကိစ္စကိုအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ဒင်းနောက်တွေကိုပြောဆိုထားပါတယ်။
တရုတ်နိုင်ငံရှင်ကျန်းဒေသကဝီဂါမွတ်စလင်တွေနဲ့တခြားမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေကိုကုလသမဂ္ဂဆိုင်ရာတာအမတ်ကြီးအယောက်20ကျော်ကပြစ်တင်ဝေဖန်ထားတဲ့စာတစောင်းကိုဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပေးပို့ခဲ့ပါတယ်။ဥရောပနိုင်ငံတွေအများစုအပြင်ဩစတြေးလျ၊နယူးဇီလန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း22နိုင်ငံကကုလသမဂ္ဂတာအမတ်ကြီးတွေက စာရဲမှာလက်မှတ်ထိုးထားပါတယ်လောလောဆယ်တော့အမေရိကန်ကမပါသေးပါဘူးရှင်ကျန်းဒေသကဝိကာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်အဓိကပြစ်မှတ်ထားပြီးတရုတ်အစိုးရကဥပဒေမဲ့ဖမ်းဆီးတာပညာပေးစခန်းတွေကိုပို့တာစောင့်ကြည့်ထောက်လန်းတာကန့်သက်ပိတ်ပင်တာတွေလုပ်နေတယ်လို့ခိုင်လုံတဲ့သတင်းတွေကြောင့်အစိုးရနဲ့အကြောင်းသံအမတ်ကြီးတွေကစာရဲမှာရေးသားထားပါတယ်တရုတ်အစိုးရဘက်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုတွေဘက်ကိုရောက်မသွားအောင်ရည်ရွယ်တဲ့ပညာပေးစခန်းတွေဖြစ်တယ်လို့ဆိုထားပါတယ်တရုတ်အစိုးရရဲ့လွတ်ရက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုသံအမတ်ကြီးတွေပေးတဲ့စာကတရုတ်ပေါ်ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ထက်သူတို့ရဲ့စိုးရိမ်မှုကိုမီးမောင်းထိုးပြဖို့ရည်ရွယ်တာဖြစ်ပါတယ်
လူခွင့်ရေးချုပ်ဖောက်မှုတွေအတွက်ဆော်ဒီအာရေဗျားနိုင်ငံပေါ်ပြစ်ဒဏ်ခံမဲ့ဥပဒေမူကြမ်းတရားကိုအမေရိကန်ထက်လွတ်တော်နိုင်ငံခြားစစ်ဆန်ရေးကော်မတီဥက္ကဋ္ဌကအဆွေပြုလိုက်ပါတယ်။ဒါပေမဲ့လည်းဥပဒေချမ်းမှာဆော်ဒီကိုလက်နက်ရောင်းချနေတာတွေကိုတားမြစ်မဲ့စီစဉ်နေတော့မပါပါဘူး။အဓိကပါတီရင်းတစ်ခုကပူတွဲကမကထလှုပ်ထားတဲ့ဆော်ဒီအာရေဗျားတန်မှန်စစ်ဆန်ရေးပြန်လည်သုံးသပ်ချက်ဥပဒေအရနိုင်ငံစစ်ဆန်ရေးကိုအပြည့်အဝလေးလာဆန်းစစ်ထားပြီးလူခွင့်ရေးချုပ်ဖောက်မှုတွေအတွက်ဆော်ဒီတော်ဝင်မိသားစုတွေတာဝန်ယူမှုရှိစေဖို့ရည်ရွယ်ထားကြောင်းလည်း Republican ကိုယ်စားလှယ် James Rich ကပြောဆိုခဲ့တာပါ။ဥပဒေကိုသမ္မတကတည်ပြုလက်မှတ်ရေးထိုးနိုင်မှုအတွက်ဆော်ဒီကိုလက်နက်တင်ဖို့ရောင်းချမှုကိုတားမြစ်တဲ့အစီအစဉ်ကိုတော့ထည့်သွင်းမထားပါဘူး။သမ္မတ Donald Trump ကတော့အမေရိကန်မှာအလောက်ကန်ရရှိရေးနဲ့ဒေသတွင်းမှာအီယူနိုင်ငံရဲ့ချင်းချောက်မှုအန္တရာယ်ကိုဟန်တားရမှာအရေးပါတယ်ဆိုပြီးဆော်ဒီကိုလက်နက်တင်ဖို့မှုကိုတားမြစ်တာတွေမလုပ်ဖို့လိုလားနေတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမုတ်တုံရာသီကာလမှာရိုဟင်ဂျာဒုက္ခသည်စခန်းတွေရေလွှမ်းခံနိုင်ရတဲ့အခြေအနေကိုစိုးရိမ်နေလို့ကုလသမဂ္ဂတွေ့မှုချုပ်ခေါင်းဘန်ကီမွန်းကပြောကြားခဲ့ပါတယ်။ The Hague မြို့အခြေစိုက်ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်တုံ့ပြန်နိုင်ရေး GCA အဖွဲ့အကြီးကအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်မှာစိုးရိမ်ကြောင်းပြောကြားခဲ့တာပါ။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒီဒုက္ခသည်စုစုပေါင်းတသန်းကျော်ရှိတဲ့ Cox's Bazar ကန်ယူရန်ဒေသကကုဒူဘလောင်ဒုက္ခသည်စခန်းမှာသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေဟာမယုံနိုင်စရာကောင်းနယ်လို့မစ္စတာဘန်ကီမွန်းကပြောကြားပါတယ်ဒုက္ခသည်စခန်းတွေမှာရှိတဲ့မိသားစုထောင်ရှိအပြင်အနီးပတ်ဝန်းကျင်ရွာတွေကဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဟာမိုးသီးထန်စွာရွာလို့ရေကြီးမြေပြိုမဲ့ဘေးကျုံနေရတယ်လို့ကုလသမဂ္ဂကလေးငယ်များကူညီစောင့်ရှောက်ရေး UNICEF အဖွဲ့ကလည်းအခုသတင်းပတ်အစောပိုင်းကပဲပြောကြားထားပါတယ်ဒုက္ခသည်စခန်းတွေကမိသားစု 4,000 ကျော်ကိုလည်းဘေးကင်းရာရွှေ့ပြောင်းပေးခဲ့တယ်လို့ပြောပါတယ်ဥရုယာတီပြောင်းလဲဖောက်ပြန်မှုဒဏ်ကိုအစိုးဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းတစ်ခုပါဝင်ပါတယ်။ GCA အဖွဲ့အကြီးကအဖြစ်မစ္စတာဘန်ကီမွန်ဟာဒီ GCA ကတခြားတာဝန်ရှိသူတွေအပြင်ကမ္ဘာ့ဘဏ်က CEO ခရစ်စတာလီနာဂီရိုဂီရေဗာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်ရှင
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုကျွန်တော်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပတ်စဉ်ဆောင်းပါးတွေပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေနဲ့အရင်စတင်နေပါတယ်အကြမ်းဖက်အဖွဲ့အစည်းအဖြစ်မြန်မာအစိုးရကသတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ရန်ပုံငွေစုဆောင်းတယ်စီယုံလှုပ်ရှားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံသားတချို့ကိုစင်ကာပူနိုင်ငံကအရေးယူဖမ်းဆီးပြီးပြည်နှံပေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒီပုံမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြန်မာနိုင်ငံကရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒါဟာတစ်ဖက်သက်ဆန်တဲ့ဆွဆွဲချက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ် VOA သတင်းနောက်ကိုဇော်ထက်စုံစမ်းမေးမြန်းသတင်းပေးပို့ပါတယ်
AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ထောက်ခံစည်းရုံးသားတွေကိုစင်ကာပူနိုင်ငံကိုအသုံးပြုပြီးဆောင်ရွက်နေရဆိုပြီးရခိုင်အသင်းစင်ကာပူရဲ့အဓိကတာဝန်ရှိသူတွေကိုစင်ကာပူအစိုးရကဖမ်းဆီးအရေးယူလိုက်တာပါမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးအရေးယူပြီးနှစ်နာပေးခဲ့ပြီး2ဦးကတော့မနေ့ကညကရန်ကုန်လေစိတ်ကိုရောက်လာပါတယ်မနေ့ကညတုန်းကရခိုင်အသင်းစင်ကာပူအဖွဲ့ခေါင်းဆောင်၄ယောက်ရန်ကုန်ကိုရောက်လာမယ်သတင်းထွက်ခဲ့ပေမဲ့ဒူးဥက္ကဋ္ဌအေးမြတ်မွန်လိုယူဆရတဲ့မြို့သူမိတအုပ်နဲ့သတင်းပြန်ကြားရေးအဖွဲ့ရဲကကိုတင်လိုင်းဦးပဲရောက်လာခဲ့ရပါစင်ကာပူပြည်ထောင်စုဌာနကအရေးယူထားတဲ့နောက်ဆက်တွဲကိစ္စတွေကရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ကာယကံရှင်နေအနေနဲ့သတင်းဌာနတွေကိုဖြည့်ဆို့ဖို့ညှင်းဆို့ထားပါတယ်။လက်ရှိမှာလုံခြုံတဲ့တနေရာမှာရှိနေနိုင်ကြောင်းမနေ့ကညကသူတို့ကိုသွားကြည့်ခဲ့တယ်။ရခိုင်မျိုးသားကွန်ရက်ကကိုတင်ထူးအောင်က VOA ကိုအခုလိုပြောပါတယ်
ဒီနေ့မနေ့ကလည်းလို့ရတဲ့ဘက်ကဖန်ဝန်ထုတ်တယ်ဆိုတော့တတင်းလည်းသူ့ကိုစက်နံကြတာပေါ့နော်သူတို့ကိုလည်းလည်းခေါ်ယူစစ်ဆင်မယ်ဆိုတဲ့ဟာမျိုးတွေပေါ့မနေ့ကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြွယ်လူတွေနဲ့ကားပေါ်တက်သွားတာပေါ့နော် လက်ရှိရှင်တွေတော့လူစုတဲ့နေရာတခုတော့ရှိနေမယ်နဲ့တူတယ်ကျွန်တော်ထင်တာတော့ခင်းတော့ကြားရတယ်စုံစမ်းမေးမြန်းဖို့အတွက်ပေါ့နော်သူတို့ရတက်ခွင့်ခေါ်ယူဆစ်ဆစ်မယ်ဆိုတဲ့အားမျိုးတော့ကြားရတယ်
ရခိုင်အသင်းစင်ကာပူကောင်းကောင်းလေးဖြစ်တဲ့အသင်းဥက္ကဋ္ဌကိုဟင်းစောဒူဥက္ကဋ္ဌအီးမြတ်မော်တရင်ပြန်ကြားရေးရဲကြော်ထက်ပြီးတော့ကိုတင်နိုင်ဦး၄ယောက်ကိုစင်ကာပူရဲတပ်ဖွဲ့ CID ကဇူလိုင်9ရက်မှာနေအိမ်ထဲဝင်ရောက်ဖမ်းခဲ့ပြီးနောက်ရက်မှာ AA စစ်ဦးစီးချုပ်ရဲ့ညီကိုအောင်မြတ်ကျော်နဲ့ကိုထွန်းအေးတို့ကိုဇူလိုင်10ရက်မနက်ပိုင်းမှာဖမ်းခဲ့တာပါသူတို့အားလုံးဟာလက်နက်ကိုင် AA ULA တီထောင်တဲ့စိတ်နှစ်ပြည့်ပွဲစင်ကာပူနိုင်ငံမှာပြုလုပ်ပြီး AA မှတ်သားပါရဲ့တစိမ့်တွေဝစ်စင်တက်ရောက်ခဲ့သေးရလို့စင်ကာပူ PA ရဲ့ထုတ်ပြန်ကြမှာဖော်ပြထားတာပါစင်ကာပူ PA ဝန်ကြီးဌာနဇူလိုင်10ရက်သတင်းထုတ်ပြန်ကြမှာတော့ဖမ်းဆီးခံရတဲ့သူတွေဟာ AA နဲ့တိုက်ရိုက်ဆက်ဆက်နေနိုင်ပြီးစင်ကာပူရခိုင်တိုင်းဝန်းကိုစီးရုံးတာရမုံငွေစုဆောင်းတာတွေလုပ်ခဲ့တယ်လို့ရေးသားထားပါတယ်ဒါဟာလည်းစိုးစိုးကျက်တစ်ခုဖြစ်နိုင်တယ်လို့အမည်မဖော်သူရဲ့ဂျပန်ရခိုင်ဖွဲ့စည်းတစ်ခုကပြောပါတယ်
အော်ဒီမှာဆိုရရဲ့စစ်စစ်ချက်နဲ့ဒီလိုအဲ့ဒီကိုစင်ကာပူကလုပေးရပဲဖြစ်ပါလိမ့်မယ်အခုလောလောဆယ်ကဒါပါပဲစစ်စစ်ချက်တစ်ခုပဲရှိပါလိမ့်မယ်
စင်ကာပူ PA ဝန်ကြီးဌာနသတင်းထုတ်ပြန်ကြမှာတော့သူ့နိုင်ငံရဲ့လုံခြုံရေးအရလုံတာလို့ဖော်ပြထားပြီးဒီကိစ္စမှာပါဝင်ခဲ့သူတွေအားလုံးကိုပြည်နှံပေးသွားမယ်လို့ဆိုထားပါတယ
် VOA သတင်းတော့ကိုဇော်ထက်တင်ပြခဲ့တာပါခင်ဗျာအခုတခါတော့ကုလသမဂ္ဂအရာရှိရဲ့ခီးစဉ်ကိုလည်းတင်ပြကြပါတယ်ကုလသမဂ္ဂအတွင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Shrena Bukunane အဖွဲ့ဟာစစ်တွေမျိုးကရခိုင်အမျိုးသားပါတီတာဝန်ရှိသူတွေစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်မြေပုံမြို့မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့တာပါညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မေခကပြောပြမှာပ
ါအခုခီးစဉ်ဟာ Mrs. Christine Bugana ရဲ့ရခိုင်ပြည်နယ်ကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးစစ်ရေးပြိပခါတွေကြောင့်နေရွှန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်တွေ့ဆုံချိန်မှာအချက်၃ချက်ကိုတင်ပြဆွေးနွေးခဲ့တယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကပြောပါတယ
်ရခိုင်ပွဲအခြေအနေ2020မှာရခိုင်ပြည်နယ်မှာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြည်တယ်နောက်တစ်ခုကမြန်မာနိုင်ငံကထွက်သွားတဲ့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဘင်္ဂလီဒီရဲ့ပြန်ပြီးတော့လက်ခံတဲ့အခြေအနေအပေါ်မှာရခိုင်မျိုးသားပါတီရဲ့အမြင်နဲ့သဘောထားပေါ်အဲ့ဒီအချက်၃ချက်ကိုပဲမိပါတယ်ဘင်္ဂလီဒီကိုကျွန်တော်တို့ကဒီဆက်ဥပဒေဖြစ်တဲ့ဟောကွေးချစ်စနေနိုင်ငံသားဥပဒေနဲ့စစ်ပါရဆက်ရထိုက်တဲ့နိုင်ငံသားရဆက်ရထိုက်တဲ့လူတွေကိုတုံ့ဆိုင်မနေပါနဲ့အလုံးကအပြည့်ဝနိုင်ငံသားအခွင့်အပြည့်ပြေးလိုက်ပါမထိုက်တယ်မူလားနိုင်ငံသားအခွင့်မပြည့်စုံဘူးလားဒီလိုတရားနိုင်ငံသားဖြစ်တယ်ဆိုတာကြီးရပါအဲ့ဒါကတော့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့မူဟာမူပေါ် issue ပေါ့ဟိုနဘက်ရှင်နေတာတော့တော်တော်လေးကိုနင်းနေဖြစ်ဖြစ်နေရင်းရင်းလေးဘူးမလေးလေးရှိပါလေ
အဲ့ဒီဆွေးနွေးမှုအပီနေ့လေပိုင်းမှာတော့စစ်တွေမျိုးမင်းကန်ရက်ကွက်အကွက်73ကဝိပဿနာဝါရီဖုံးတော်ကြီးကျောင်းမှာယာယီခိုလုံနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ပြီးမြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တွေ့ဆုံဆွေးနွေးကြသူတွေကဆိုပါတယ်။မြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုတွားရောက်ချိန်မှာတွေ့ဆုံခဲ့တဲ့စကန်တောင်ဝန်ကန်ဦးတင်အောင်ကတော့တွေ့ဆုံချင်းဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုအခုလိုပြောပြသွားခဲ့ပါတယ်
။ဘာကျွန်တော်ဖကအဲ့ဒီဒီကျွန်တော်ပြန်လဲနေရခြားတဲ့ကိစ္စနဲ့ပတ်သက်ပြီးမှအဲ့ဒီကျွန်တော်နေရတန်ခင်းကိုကျွန်တော်တို့ကဟိုဖြစ်တယ်။လမ်းတောင်းလိုက်တယ်၊မီးတောင်းလိုက်တယ်၊ဒါပေမဲ့အဲ့ဒီပညာဟိုတောင်းတဲ့ပတ်သက်ပြီးမှအဲ့ဒါတောင်းလိုက်တယ်။သူကပြောတာကကျွန်တော်ပထမလာတော့ကခင်ဗျားဟိုအဲနေရာတွေကိုဟိုမတင်တတ်ဘူးပေါ့အခုချိန်တော့ပြီလားကျနတော်မဟုတ်ပါလို့ဒါကမကျင်းနိုင်သေးဟိုအခုလောချီအချိန်နေမှာလိုတာကိုကျွန်တော်တင်ပြတာပါလို့အဲနောက်ဆိုရင်တော့ဒီဆေးခန်းတွေပေါ့ဒီကျွန်တော်မျိုးသေးအဆေးရုံတွေကိုကျွန်တော်မသွားရဘူးဒါပေမဲ့ဒီမှာဆိုင်ဘောတွေကတက်ထားတယ်ဘာသာမျိုးလူမျိုးမျိုးတွားနိုင်တယ်ကုသခွင့်ရတယ်ဆိုပြီးမှအဲ့ဒါတွေကိုကျွန်တော်ဘာလို့မသွန်းနိုင်ရတာလဲပေါ့အဲ့ဒါမျိုးတွေသင်ကြတယ
်အခုလာရောက်တဲ့ခီးစဉ်မှာအထူးကိုယ်စားလှယ်နဲ့အဖွဲ့တို့ဟာနေရာပေါင်း59ခုလောက်ကို သွားရောက်ပြီးတော့အဲဒီကဒေတာကန်တွေနဲ့ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ပါတယ်။မနက်ဖြန်မှာတော့နေပြီးတော့မှဆိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာဟာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ကိုအခုဇူလိုင်လဆန်းပိုင်းကတင်သွင်းခဲ့ပါသေးတယ်။အဲဒီမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စအခက်ခဲတွေကိုအဓိကထားပြောထားတဲ့အပြင်မြန်မာနိုင်ငံတွင်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အနီးကပ်စောင့်ကြည့်သွားမယ်လို့လည်းပြောဆိုထားတာရှိပါတယ်ရှင်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဘူဂနာရဲ့ရခိုင်ခီးစဉ်အခြေအနေကိုမမေခသတင်းပေးပို့ခဲ့တာပါ။မြန်မာနိုင်ငံမှာရှားပါးတိရစ္ဆာန်မျိုးစိတ်တွေပျောက်ကွယ်မှာစိုးရိမ်မှုရှိလာတဲ့အကြောင်းကိုလည်းတင်ပြကြပါတယ်။ဒဝဲတီခီအဝေးပြေးလမ်းမကြီးစီမံကိန်းကြောင့်မြန်မာနိုင်ငံမှာသာရှိတော့တဲ့ကမ္ဘာရှားပါတောရန်ဒိဋ္ဌာန်မျိုးစိတ်တွေမျိုးတုံးမဲ့ချိန်ချောင်းမှုကြုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒီအကြောင်း VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာဖြစ်ပါတယ
်ဒဝဲထူးစည်းဝိုင်းဇုံကနေထိုင်းမြန်မာနယ်စပ်ထိဖောက်လွှတ်ထားတဲ့ဒဝဲတီခီလမ်းကြောင်းကမ္ဘာရှားပါမျိုးစိတ်တောရန်ဒိဋ္ဌာန်တွေဟာမျိုးတုံးပျောက်ွယ်မဲ့အလားအလာရှိနေရလို့ကမ္ဘာလုံးဆိုင်ရာတဘာဝပတ်ဝန်းကျင်ရမုံငွေအဖွဲ့ WWF ကအစီရင်ခံစာဆောင်ထုတ်ပြန်ခဲ့ပါတယ်။ဒေါနာတောင်လန်းကြီးကိုဖြတ်သန်းဖောက်လုပ်ထားတဲ့ဒီလမ်းမကြီးဟာရှားပါမျိုးစိတ်စည်းဝင်ဖြစ်တဲ့အင်ဂျာ၊ပရှူးဝတ်ဝန်၊ဟီမွန်နာဝတ်ဝန်၊မြောက်လဲကျော်လက်ဖြူစတဲ့တွိုင်းကလေးဆန်တွေဟာမျိုးတုံးပျောက်ွယ်မဲ့အနေနဲ့ချင်းချောက်ခံနေရတာလည်းဖြစ်ပါတယ်။အစီရင်ခံစာရေးသားတဲ့ WWF မြန်မာရဲ့ထင်းထင်းကြီးအစီအစဉ်ညွှန်ကြားရေးမှူးဖြစ်သူနစ်ကိုက VOA ကိုအခုလိုပြောပါတယ်။
They have a territory or a home range that is very small, so they only move a few kilometers. So an impact in the of a road in their home range will be
တချို့တိရစ္ဆာန်တွေကတော့အဝေးကြီးကိုမသွားပါဘူး1ကီလိုမီတာ2ကီလိုမီတာလောက်ပဲသွားတာမျိုးတွေရှိပါတယ်တချို့တိရစ္ဆာန်တွေကတော့ကျင်းလေကျက်စားတာပြောင်းသွားတာလည်းရှိပါတယ်သူတို့ကျက်စားတဲ့နေရာမှာလမ်းကြီးပေါ်လာရင်သူတို့မကျက်စားနိုင်တော့ရင်မြို့ပွားဖို့အခက်ခဲတွေဖြစ်လာရင်မြို့ပွားနှုန်းတွေကျသွားပါမယ်တော်ရန်လစ်ဆန်တွေမရှိတော့ဘဲနဲ့တက်တော်ပြုံးတိသွားရင်ခရီးစနစ်ကလည်းပြတ်သွားတဲ့အတွက်အဲ့ဒီနေရာမှာနေထိုင်တဲ့သူတွေအတွက်လည်းတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းကြီးကတော်ရန်လစ်ဆန်တွေအတွက်အရေးကြီးပါတယ်
။မိုင်းတရားခန့်ရှိတဲ့ဒီလမ်းမကြီးဖောက်ချိန်မှာဇီရိုမျိုးစိတ်မျိုးကွဲတွေအတွက်တက်ရောက်တာတွေနဲ့ရှောင်ရှားလျှော့ချရမယ့်အချက်တွေကိုလည်းအိုင်အစီရင်ခံစာမှာမဖော်ပြထားဘူးလို့လည်းနစ်ကိုကဆိုပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမကြီးဖောက်လို့တုန်းကတက်တော်ပြုံးတိတာတွေကြုံတွေ့ခဲ့ရပါသေးတယ်။တဝဲတိခိလမ်းမှာတော့အခုလိုမဖြစ်အောင်အစိုးရတာဝန်ရှိသူတွေစီကိုအစီရင်ခံစာပေးပို့ထားပြီးအစိုးရဘက်ကလည်းဒါတွေကိုလှုပ်ဆောင်မယ်လို့နစ်ကိုကယုံကြည်နေပါတယ
်
ရန်ကုန်မန္တလေးအမြန်လမ်းဖောက်တုန်းကတက်တော်တွေပြုံးတိခဲ့ပါတယ်အဲဒုန်းကတော့ကျွန်တော်တို့အတွေ့အကြုံမရှိခဲ့ပါဘူးတဝဲတိခိလမ်းကိုတော့အဲ့လိုမဖြစ်အောင်အစိုးရကိုအကြံပြုချက်တွေပို့ထားပါတယ်အစိုးရတောင်းရှိသူတွေကိုလည်းအိန္ဒိယထိုင်းနိုင်ငံအပြင်ဥရောပမှာဘယ်လိုတွေလှုပ်ဆောင်နေလဲဆိုတော့ကိုလည်းခေါ်ယူပြသခဲ့ပါတယ်။အဲဒါကြောင့်ဒီအစီရင်ခံစာကိုပြတဲ့အချိန်မှာအစိုးရဘက်ကလည်းစိတ်ဝင်စားပါတယ်။သူတို့ဘက်ကလိုလိုလားလားနဲ့ဆောင်ရွက်မယ်လို့လည်းယုံကြည်ပါတယ်
။ဒီအစီရင်ခံစာမှာတွဲအင်္ဂလိပ်စံနေပြင်တစ်တော်ပြုံးတိမှုကြောင့်ဂေယစနစ်တွေပျက်စီးနိုင်နေဆိုတဲ့အချက်တွေကိုပါဖော်ပြထားပါတယ်။ဒီလမ်းမိုက်စနစ်ကိုတော့နှလန်းသားကတိရလန်းအစီမင်းနေမှုစီစဉ်ထားဖြစ်ပြီး2020အစောပိုင်းမှာလုပ်ငန်းစတင်မယ်လို့ခန့်မှန်းထားပါတယ်။ဒီဒေါ်ရတောင်တန်းကြီးကိုဖြတ်တမ်းပြီးဖောက်လို့မဲ့ဒဝဲတိကီလန်းစီမံကိန်းကိုတော့ထိုင်းနိုင်ငံချင်းကိုနဲ့တိစောက်มาလဲဖြစ်ပါတယ်ခင်ဗျာ
ညီမတို့ရဲ့ရှီအောင်ယဉ်ကျေးမှုအမွေနဲ့စုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီအခုလိုရှေးအောင်မွေနှစ်ဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲကမ္ဘာအမွေနှစ်စည်းဝင်ဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုပါမလဲစရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
စနေည VOA တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ရဲ့တရက်လေးလိုင်းအစီအစဉ်တွေကိုတပတ်မှနှစ်ကြိမ် အင်္ဂါညနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်အခုတော့သတိထားစရာရာသီဥတုသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်မြန်မာနိုင်ငံအတွင်းမွေးအိမ်ကြိမ်များပြီးမြေရီတက်မှုအခြေအနေတွေဟာနောက်ထပ်နှစ်ရက်လောက်အထိစိုးရိမ်ရေမှန်းမှရှိနေအောင်မှာဖြစ်တယ်လို့မိုးစလဦးစီးဌာနကသတိပေးလိုက်ပါတယ်လက်ရှိသတိပေးထားတဲ့မြစ်တွေကတော့အေယာဝတီချင်းတွင်းနဲ့လေးမြို့မြစ်တို့ပဲဖြစ်ပါတယ်ရေတိုက်စားခံရတဲ့ဒေသတွေကရေဘေးဒုက္ခတွေအနေနဲ့အချိန်မီကယ်ဆယ်ရေးတွေရောက်မလာမှာကိုစိုးရိမ်နေကြပါတယ်ဒီသတင်းအပြည့်စုံကိုတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA ရုံးအလုတ်တင်မတ်အက်ကနွန်ကနေပြီးတော့ပြောပြမှာဖြစ်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအဆက်မပြတ်ရောတွင်ခဲ့တဲ့မိုးကြောင့်မြန်မာနိုင်ငံဒေသအချို့ရေကြီးရေလျှံမှုတွေဖြစ်ပေါ်ပြီးမြေရေချင်ဟာစိုးရိမ်ရေမှတ်ကိုနောက်ထပ်၂ရက်လောက်အထိတက်နေအောင်မှာဖြစ်တယ်လို့မြန်မာနိုင်ငံမိုးလေဝသနှင့်ဆလဘေတာဦးစီးဌာနကျွန်ကြားရမှုတော်တိထေတန်ကအခုလိုပြောပါတယ
်ဟိုဒလောစင်မှာဆိုလို့ရှိရင်ကျမတို့ဟောပေါ့ ERV မှာဆိုရင်ကျမတို့မြစ်ကြီးနာဗမော်ရွှေပူကတာပေါ့နော်ဒီပြည့်ချက်ထုတ်ထားပါတယ်ရှင်နောက်ဒီချင်းတွင်းပြည်မှာဆိုလို့ရှိရင်ကန်ဒီဟုံးမလင်းပေါ့နော်ဒီစကန်းနှစ်ခုတည်းကိုကျမတို့ဒီပြည့်ချက်ရေချင်းချင်းဒီပြည့်ချက်ထုတ်ထားပါတယ်ရှင်ဟိုသူတို့ကတော့စိုးရင်ရမှတ်ကိုမရောက်သေးဘူးပေါ့နော်နောက်2ရက်နဲ့3ရက်ဒီမှာရောက်ဖို့ရှိရပေါ့နောက်ဆွင့်ရင်မဲ့ကြော်နေစကန်ရတော့ဟိုပါတော့လေးမျိုးမြစ်ကမြောက်ဦးမြို့မှာပါရှင်မြို့တူမဆိုတော့နှစ်ပေလောက်ဆွင့်ရင်မဲ့ထက်ကိုကြော်ပြီးတော့နောက်2ရက်လောက်သူကဆွင့်ရင်မဲ့ထက်မှာရှိနိုင်ပါသေးရဲ့ရှင်အဲ့နောက်2ရက်လောက်ထိတော့သူကလေရေဆွင့်ရင်မဲ့ထက်မှာရှိနိုင်သေးရဲ့ကျမတို့လေဒီမိုးကလည်းလောဆယ်အနေထားရလို့ရှင်ဟိုပါတော့ဆန်နေမဲ့ရွာနိုင်သေးရဲ့အနေထားရှိရဲ့ဆိုတော့ကျမတို့နောက်2ရက်လောက်ကတော့ဆွင့်ရင်မဲ့ထက်မှာရှိနိုင်ပါသေးရဲ့ရှင
်ဒီကနေ့မြန်မာစံတော်ချိန်2နာရီခွဲချိန်တိုင်းတော်ချရာအယောက်တည်းမြည်ရဟာဆိုရင်ကတာမျိုးရဲ့စိုးရိမ်ရေမှန်အောင်လေးပေခါမှာရောက်ရှိနေတာဖြစ်ပြီးမြေနိုင်ပိုင်းမှာနေထိုင်တဲ့အိမ်တော်စုအနေနဲ့ဘေးလူရကိုပြောင်းချွေဖို့မိုးလေဝသနဲ့ဆလဘေတာဦးစီးဌာနကတတိပေးထားပါဗျ။ရခိုင်ပြည်နယ်မင်းပြမြို့နယ်ထက်ကပန်းမြောင်တိုက်နယ်မှာတော့မိုးအဆက်မပြတ်ရွာသွန်းနေပြီးနေအိမ်6အိမ်လောက်ရေထဲပါသွားတယ်လို့ဒေသခံတော်တန်တန်းကပြောပါဗျ။ဒီ
ကပြိုလေးတန်ခါတွေကိုတော့ကိစရဲမရှိဘူး။ဟိုလာပိုင်းကလည်းဟိုတလားလောက်တော့ရှိမိထက်တဲ့တအိမ်ကိုကောက်ပြုတ်ရဲ့သူတွေကိုလည်းတအိမ်ကို6000လာပေးတာရှိတယ်။အော်အခုလက်ရှိနေတဲ့အိမ်ကမပြိုတဲ့သူတွေကတော့ကောက်တွေမှာကဲပြီးတော့နေကြတယ်လေ။ပြိုထားတဲ့သူတွေကတော့နေစရာမရှိတော့ညအိမ်တွေမှာအိမ်တောက်တွေမှာအေးလို့နေကြတာ
။မြန်မာနိုင်ငံအတွင်းမိုးရေချိုင်များပြီးမြေရေတိုးနေတာတွေတောင်ကျရေစစ်စစ်မှုတွေကြောင့်အိမ်တော်စုတွေဘေးလွတ်ရာကိုပြောင်းရွှေ့နေရပြီးကယ်ဆယ်ရေးလောက်ဆောင်နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လည်နေရာချထားရေးဦးစီးဌာနကဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးတော်ဖြူလဲလဲထွန်းကအခုလိုပြောပါတယ်
။ကျမတို့က6လပိုင်း25တော့စဖြစ်တယ်အဲ့ဒီအနေနဲ့လည်းပြောလိုက်မှာလေနော်6လပိုင်း25မှာကချင်ကလေဝိုင်းမော်စထုံအဲ့ဒီနေရာစဖြစ်တာဒီနေ့တော့ဆိုရင်ဟိုနည်းနည်းကြည့်အကြီးရစားဆိုသူကအဲကောင်ကကြတော့ပြောင်းရွှေ့ခဲ့တာအိမ်တော်စု160စုရှိတယ်ဆရာလူကြီးကတော့864ပေါ့ဟုတ်ကဲ့အဲ့လိုပြောင်းရွှေ့ခဲ့ရတာရှိတယ်နောက်ခါကျတော့အခုလက်ရှိမှာကျတော့မြကြီးနားလေမြကြီးနားမှာဖြစ်နေတာရှိတယ်သူကကျတော့အိမ်တော်စု269စုပြောင်းရွှေ့ထားတယ်လူကြီးက1329ဟုတ်အဲ့ဒါကိုပြောင်းရွှေ့ထားတယ်လောလောဆယ်မှာနောက်ပဲခိုးမှရှိတယ်ဆရာပဲခိုးကကျတော့၈ရက်နေရဖြစ်တဲ့ case ဆိုတော့၈ရက်နေရကျတော့အိမ်တော်စု16စုလူကြီး52ဦးတော့ရေဝင်လာရတော့ရေဝင်လာဆိုရင်တော့အိမ်တော်စု600ကျော်လို့ဘာလို့ရက်ွက်တွေလည်းရေဝင်တယ်ဆရာဒါပေမဲ့ပြောင်းတာကျတော့16စုလောက်ပဲပြောင်းရတယ်ရေဝင်လာကျတော့ဟိုနည်းနည်းဝင်တဲ့ခါပဲမဟုတ်လို့ပေါ့နော်ပဲခိုးညောင်လေးတွင်ပိန်းစလုတ်ကအဲ16စုပြောင်းတယ်52ဦးနောက်ခါပြီးရင်ဆရာဒီလဲမှကျတော့မနေ့ကဒီစရင်ကတော့အိမ်တော်စု16တဲ့နဲ့လူကြီးက685
မိုးလေဝသနဲ့ဇလပေတာဦးစီးဌာနကတော့ကချင်မွန်ချင်းနဲ့ရခိုင်ပြည်နယ်နေပြည်တော်ပဲခူးရန်ကုန်စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာနေရာကွက်ကြားမိုးကြီးနိုင်တယ်လို့ဒီကနေ့တတိပေးထားပါတယ်ရှင်
။ဒါတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA အလုတ်တင်သတင်းတော့မတ်အက်ကနွန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်ကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32kHz 11803ညလိုင်းနံပါတ်51 kHz 633 ၅ရုကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမကြီးကန္တာဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟဲ့လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှာကျတော့တိုင်းရင်းသားကိုပါအောင်
မိုင်းလားဒေတာကခေါင်းဆောင်တွေရဲ့ခံယူချက်နဲ့ပတ်သက်တဲ့အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ခါကြိုက်ခါနာခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်တက်ကြီးခါကြိုက်ခါနာတာကိုကာကွယ်နိုင်ပြီးခါကြိုက်ခါနာတာရက်ကြလာရင်တော့ပော့ပော့မထားပဲအယိုးအကျော်အထူးကူတွေနဲ့ပြတဲ့နယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုပါတယ်အသက်ကြီးချိန်ခါကြိုက်ခါနာဖြစ်တာကနေဘယ်လိုကာကွယ်နိုင်ပြီးတာမန်ခါကြိုက်ခါနာတာနဲ့ရသတပတ်ကြော်ကြာခါကြိုက်ခါနာတာတွေကိုဘယ်လိုကုသမှုရှိတယ်လဲ၊ကြွားချမှုရှိတယ်လဲဆိုတာနဲ့ပတ်သက်လို့အယိုးနဲ့အရေးပေါ်အထူးကုပေါမောက်ခဒေါက်တာမော်မော်ဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်။ Okay, ယိုးနဲ့အရေးပေါ်အထူးကုဆရာဝန်ကြီးဒေါက်တာမော်မော်ဦးခင်ဗျာ။ခါကြိုက်ခါနာဖြစ်တဲ့အကြောင်းဒီကတဲ့ဘက်ကကျွန်တော်တို့ပြောရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ဖို့အဓိကကတော့ထိုင်ပုံနဲ့အလေးပင်မပုံတွေကိုအဓိကပြောပြခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဖြစ်ရခြင်းအဓိကအကြောင်းရင်းတစ်ခုဖြစ်တဲ့အသက်ကြီးလာခြင်းမှာခါနာတာကနေကာကွယ်နိုင်ဖို့နဲ့အားလုံးအတွက်ကုသမှုအကြောင်းတွေကိုဆက်ပြောမှာပါဆရာအဲ့ဒီတော့အခုလိုဒီအသက်ကြီးလာခြင်းမှာခါနာနိုင်တာကနေကာကွယ်နိုင်ဖို့ကိုစပြီးတော့ရှင်းပြပေးပါလားဆရာအသက်ကြီးလာ
တဲ့လူတွေမှာအထူးသဖြင့်ကျွန်တော်တို့အင်္ဂလိပ်လို degenerative ခေါ်တာပေါ့နော်အသက်ရွယ်ကြောင်ဆိုတာရဲ့ကိုယ့်ရဲ့တတန်းတစ်လျှောက်လို့တုံးလာတဲ့ဒီခါနဲ့ဒီချွတ်သားရင်ကြောင့်ရေးကြီးလာတဲ့အခါမှာသူကဒါရုပ်သားတွေကင်းကင်းထန်ထန်အလုပ်လုပ်ရတဲ့တွေ့ဆိုရင်ဒီခါရိုးမှာကြီးပေါင်းဆိုတာတက်တယ်။ဒါလိုကြီးပေါင်းနေတက်တယ်ဒီရိုးသေးတစ်ခုတစ်နေတစ်ခုကြားထဲမှာရှိနေရေးကလေးတွေကကြားသွားတယ်ရေးခမ်းသွားတယ်သူကတစ်ခါချုပ်တယ်ကြတော့ပေါက်သွားတယ်ပေါက်သွားတယ်ဆိုရင်သူကအာရုံကြောတွေပါတယ်ကိုပြတ်တာမဟုတ်ဘူး။အဲ့ဒီတော့တက်ကြီးလာတယ်ဆိုရင်ကိုယ့်ရဲ့နေပုံထိုင်ပုံကငငယ်တော့နေတော့မတူပို့ပြီးတော့ရှင်ပြန်
ပါဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီအသက်ကြီးလာချိန်မှာခါနာတာဖြစ်စေနိုင်တဲ့အနေအထားရှိသလားဆရာ
အသက်ရကြီးလာတဲ့ညယောဂယောဂကြောင့်လည်းတကယ်တော့ခါနာဖြစ်တယ်ယောဂယောဂဆိုတာ osteoporosis ခေါ်တာပေါ့နော်အထူးသဖြင့်တော့ယူသမီးတွေသွေးဆုံးပြီးတဲ့အချိန်နောက်ပိုင်းမှာဆိုတာအယူအတိတိနဲ့ပွားလာတဲ့အခါမျိုးမှာပါမန်လှုပ်ရှားမှုလေးနဲ့တောင်မှသူကဒီယူထဲမှာကျွန်တော်တို့အင်္ဂလိပ်လိုခေါ်ရတဲ့ micro fracture ခေါ်တာပေါ့ယူလေးတွေအမြင်လေးတွေကကျိုးတယ်ဒီလေရအမဆိုင်ကျင်းအနောက်ကနေလိုက်စီးတယ်ဆိုင်ကျင်းဆောင်းပြီးတယ်ကာမန်ထိုင်တာများတယ်ဒါမှမဟုတ်လေတင်နိုင်ရလေးပဲလဲတယ်ဒီလိုအခြေအနေမျိုးတွေမှာတူတာအများဆုံးပို့ပြီးတော့ဖြစ်တ
ယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအသက်ကြီးချိန်မှာဖြစ်လာနိုင်တဲ့ခါနာတာအလုံးကနေကာကွယ်နိုင်ဖို့ဘယ်လိုခြံပေးခြင်းလဲဆရာကြီး
အသက်ကြီးလို့တစ်ဖြည်းဖြည်းချင်းနဲ့ဒီယွန်းယွန်းလာတဲ့ဒီအခြေအနေမျိုးကိုကာကွယ်ဖို့ဆိုတာငငယ်တော့အရေးရလေးပဲတနည်းတစ်ကြိမ်နဲ့နေခဲ့ရမယ်နောက်တစ်ခါကျက်သားတွေကိုလေ့ကျင့်ခန်းလုပ်တာတော့ကျက်သားတွေကိုပြေရောအောင်လုပ်တာတော့ကိုယ့်ရဲ့ခါကိုကိုထိသိမ့်တာလို့ရတယ်။ခုနအော်ဆိုဘိုးစစ်လိုဟာမျိုးလည်းဒီလိုပဲ။ငြိမ်နေလို့လည်းမရဘူး။ကိုယ်လည်းလှူရှာမှုလုပ်ပြီးမှအယိုးကလည်းမှ။အယိုးမှအောင်ဒါမှမဟုတ်လည်းတက်ကြည့်တာလို့ဒီအယိုးပွားတာကိုကာကွယ်ဖို့အတွက်ဆေးတွေ၊အယိုးပွားတာကိုအဟာရပြည့်အောင်စားဖို့တို့ကယ်လ်ဆီယမ်ချိဖို့တို့ဒါမျိုးတွေနဲ့တစ်ဖြည်းဖြည်းနဲ့ကာကွယ်လာမှာ။သို့တော်လည်းပဲအဲ့လိုဖြစ်တာတော့မှခုနပြောသလိုပဲ။တော်တော်များများသောလူအကြီးအကဲအခက်ခဏဖြစ်တဲ့ကျလာတဲ့အခါမှာပထမဆုံးစဖြစ်တဲ့အချိန်ကလေးကသတိထားပြီးတော့စဉ်းစားကြနဲ့ပြုပြင်နေတိုင်းပဲသိတော့မယ်လေ့ကျင့်ခန်းလုပ်မယ်ဒီလိုသဘောမျိုးဆိုရင်စိုးစိုးဝါဖြစ်လာတာမဟုတ်ရင်တော့သူကစိုးစိုးဝါဖြစ်လာနောက်ဆုံးခွဲစေရတဲ့အချိန်တွေပါတယ်ရောက်သွားတဲ့လူတွေရှိတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီခါနာတာတွေအားလုံးတက်ဖို့ဆရာနော် kudamu ni tau belum sih lese.
Kudamu bayar orang, kalau kahana ada suye, mabodin orang kahana ada jenuh lah. Jadi orang zaman ni senai no, ngadu kuku mana itu, ngapin mana itu, thayam nyata itu, ngadu kuku tiga jangan lima jiru kilo, taja mulu nade suvi mabodin. Kalau kuaku, yang tu ku kahana ada pasang kiri lese, kalau kuaku kemanu ya, kalau kahana bi suye, mulu shalu nade. คนเนี่ยก็เรื่องเดียวชาลูนาร์เรสินะแต่จริงๆแล้วมันแค่นี้เป็นคนละวันนะที่ลูกชายมุ่งจะต้องทำสูงยังไงมาสูงเรียวแต่ถ้าจะได้กูน่าจะเรียนยูรีดีอาร์ดีเจ้านาร์เรสินกูน่าจะเรียนเรียนนี่นี่ต้องก่อนเลยอ่ะการเรียนนาร์เรสินเนี่ยยังจริงๆอยู่กันเลยที่เด็กดูที่เขาอยู่ที่วิลูฮามิวทำมาเหมือนเลยเสร็จกูเนี่ยจะเรียนยาเรียที่กลีดีเนี่ยมาปูเวเนฮามิวนั่นก็เลยโอ้ดีไซน์กิสต์ก็เราอินเฟคชั่นเวเนทำยูเล็กที่ไหน ตอนนี้ตัวเองเราดูว่าที่เจ้ามาคุยเนี่ยนี่บุญใครมุ่งสิ่งเจริญมาอยากดูว่าเจ้าฟ้ากว่าเลยสุดเหตุการณ์ที่เราคุณอาจจะเรียนลูกมุ่งชามุ่งเจ้านาเรฮามิวเนี่ยกว่าอะไรก็ตัวยิ่งนี่เล็กใหญ่ดูที่เป็นข้าวหน้าข้าวไก่บีสุยปริชามาที่อะไรมาตีชานาเรช่องดูเนี่ยอะไรกูรู้ช่องเนี่ยที่อาชีพจะเนี่ยลงว่ามันจะหูต้องเลี้ยงอะไรเถอะปูบีรู้สึกใจถ้าเรียนนี่จะอยากเจ้าเดียวเนี่ยจะตัดเนี่ยทำไมใจเดียวใจเดียวเนี่ยเ
not a yodi, kuta mutue, po win nine dane, di the cha, chin and a yoga region set to your piabula say.
Nani is anil and nare, blue niluma mutaka, the jurugula jure, porugu winidula, tamumuye, king sapianana, to be a chile do the canae, so ye, juruda, the negaro, oh my nankana, so ye do a yalu giant, the puppet being children. Either choluma matia wuzu in a fiao or the patuid. Kebile demani wa ijebi yoga ushafu tin. Kutelu kuwaro mesu ye. Yutuku kipi tamaro kipi tia vio. Tasa ya di. Dema, nezo no dema yechi ya mekana. Kala gajaro yechi la visu. Kamu kuwa ku tama enda ime yechi desu ye. Piti tine tata yesu ye. Chinarua. Tama enka ikejo fili li paro sita moru lu. Dicha kakejo fili li utau yi ne. Kuna nivu temu sinye minye yin. Pumma enda yin zuyen tata ma.
Ok, siya. Arito. Not a yo, Kana sine, Chayoga, Chidilasia.
Carlichina Naga, Mane, Kana Rane, Toka Choke Lunarane, Matinian Taru, Muinga, Chini Daru, Diluchin, and Yurida. I don't know you, Pilu Nara, Dilu, the Bonuilla, do a 20 day.
Okay, say, Edo, Guludi, Kakai Kana and Patapido, to know Mimi at the Chai, Yedi de Chaco, Pio Wishima say.
Kaya Kana the Marima, Diga to know 3 billion at the quarter. Kakai Kana net 2 billion. Auga Pound Machine in a Chodari Nararu, Lamishau Nainaru, Tona Tinaru, Tanur in the Duene, Yamu Yadin. Peter Pobi, Yerigi Chitinagaro, Yerigi Piama, Sangu Miara, Kakai Kanare, Chodima, Jode de Ture, the Petemo Ben and Napati, Yavachogo, Bevachogo, Lamishau Nalant, Ah, Chimiro Nare, Luchin, the new Pien, Pongjarama, Tony Visue. ကအပေါ်မှာရှိတဲ့ခက်ခဲခန္ဓာအနေပြီးတော့အကျိုးပေးတာအရေးကြီးတယ်အဲ့ဒါမျိုးကအချိန်မီဒီနေ့ဆက်လေးနာရီအတွင်းမခွဲနိုင်ဘူးဆိုရင်အောက်ပိုင်းဒေတာတို့အောက်ပိုင်းမှာတောက်လျှောက်ကြိုတာတွေသိသွားတာတို့နမ်းမလျှောက်နိုင်တာတို့စီးမသွားနိုင်တာတို့ဒီလိုတကုန်လားခါလေခါကြိုက်တဲ့ချိုးတွေလဲချိုးတယ်စီးသွားတာဝင်သွားတာလဲခုခုထူးထူးခြားခြားဖြစ်တယ်ဆိုရင်အချက်ချင်းဟုတ်သွားမှာခါဒီရင်ကြိုက်တာမျို အများကြီးဖြစ်တယ်အားလေးဖြစ်ဆက်ဖြစ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမကြီးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်။မြမနိုင်ငံမှာအစိုးရတပ်နဲ့တိုင်းသာတပ်ဖွဲ့တွေအပြင်အစိုးရကဖွဲ့စည်းပေးထားတဲ့ပြည်သူစစ်နဲ့နေကြားစောက်တပ်ဆိုတာတွေလည်းရှိပေမဲ့ညဉ့်ညံရေးဖြစ်စဉ်မှာတော့ပါဝင်ခွင့်မရကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်။
ရသားတပိုင်းအစိုးရကိုရွေးကောက်တင်ရောက်ချိန်မှာအစိုးရတပ်ရဲ့ဩဇာကရသားလက်နဲ့ကင်တသိန်းခွဲလောက်ရှိနေပြီလို့ခန့်မှန်းကြပါတယ်။ကျန်းပြည်ပြင်ပါတွင်ပြည်သူစစ်38ဖွဲ့နဲ့နေကြားဆောင်9ဖွဲ့ရှိပါတယ်။စစ်အစိုးရတက်လာပြီး1989နောက်ပိုင်းတိုင်းရင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရစေးရကပေါ်ထွက်လာတဲ့ရလတ်တစ်ခုဖြစ်ပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေက quite a soup for Lady Go, so ya tat lay out can, nay, down some tat domaho, be loose a peer at twin piona mule, she va re. Kayan, kachin, kayane, champion, every ma twin, my day. Kachin pine, my nay, jazz on tongue, half when a be loose a leap where she va re. Kayapine, my nay, jazz on, half where she be, kayin pine maro, such up where she va re. Be loose in a nay jazz on a chow. ယူရီမြားပြည်မှာအရေချာလေးလာတာမျိုးမရှိသလောက်ပါပဲဒါပေမဲ့ရှာရှာပါပါပြည်သူစစ်အကြောင်းလေ့လာထားတဲ့စာရန်မချမီကထွက်လာပါတယ်အမေရိကန်သုတေသီဂျွန်ဘူကင်နန်ပြည်သူတဲ့မလေးရှားအင်မြန်မာဆိုတဲ့စာရန်ပါပဲအစိုးရတက်လက်အောက်မှာပြည်သူစစ်တွေစီယုံပိုင်ခွင့်ကိုထောင်းခေါ်ရ86လေးနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတွေမှာလည်းအသိအမှတ်ပြုထားပါတယ်
လွတ်လပ်ရေးနဲ့အတူကွန်မြူနစ်နဲ့ခရင်တော်လှန်ရေးပေါ်ထွက်လာတဲ့အတွက်အစိုးရတပ်ဟာလက်နက်ကန်အရသာအဖွဲ့တွေဖွဲ့စည်းရပါတယ်ထရွန်996ရာလေးဆက်ရှစ်မှာဖွဲ့စည်းတဲ့စစ်ဝန်ထမ်းအဖွဲ့ဟာပထမဦးဆုံးသောပြည်သူ့စစ်ဖြစ်ပါတယ်နောက်တော့သဘုံနေနင်းရေးမှာကူညီဖို့အတွက်ပြူစောထီးလို့ခေါ်တဲ့ပြည်သူ့စစ်ကိုဖွဲ့စည်းပါတယ်ဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်အက
ဝယ်စေးလုပ်ငန်းမှာထင်ရှားကြပါတယ်။စေဆိုးရခင်မှာမြောက်စားခံရတဲ့ပြည်သူစစ်ခေါင်းဆောင်ဟောင်းနေဖြစ်ပါတယ်။လော်စစ်ဟန်တီထောင်တဲ့အေရှားဝေါ်ဟာအချမ်းသာဆုံးကုမ္ပဏီကြီးတစ်ခုဖြစ်လာပါတယ
်။စေဆိုးရတက်လာတဲ့1988ကစပြီး2009အထိဆင်းနှစ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ပေါင်း40နဲ့အစိုးရတပ်အပြစ်ရသဘောတူချက်တွေလုပ်ပါတယ်။ဒီတပ်ဖွဲ့40ထဲမှာတပ်ဖွဲ့ကြီး78ဖွဲ့နဲ့သူတို့စီကခွဲထွက်သွားတဲ့တပ်ဖွဲ့လေး22ဖွဲ့ပါဝင်ပါလေဒီတပ်ဖွဲ့လေးတွေဟာပြည်သူစစ်ဖြစ်လာပါလေ2008အခြေခံဥပဒေအတည်ပြုပြီးတဲ့အခါမှာနေကြဆောင်အဖြစ်အသွင်ပြောင်းခံရတဲ့ပြည်သူစစ်အဖွဲ့လေးတွေလည်းရှိပါတယ်တကယ်တော့အစိုးရတပ်နဲ့ဆက်ဆံပုံကိုလိုက်ပြီးပြည်သူစစ်နဲ့နေကြဆောင်ကွဲပြားသွားတာဖြစ်ပါတယ်အစိုးရတပ်ကလက်နက်ခဲယံစစ်ဝတ်စုံနဲ့ငွေကြေးထောက်ပံ့တဲ့ပြည်သူစစ်ဟာစစ်တပ်လက်အောက်ခံနေကြဆောင်တက်ဖြစ်လာပါတယ်။နေကြဆောင်တက်23တက်ရှိပါတယ်။တင်းပြင်းနေမှာ16တက်ရှိလို့အများဆုံးဖြစ်ပါတယ
်။နေကြဆောင်တက်ဟာအစိုးရတက်ရဲ့စစ်စေးရေးကိုအကူအညီပေးပြီးတိုင်းသားတပ်ဖွဲ့ကိုတိုက်ခိုက်တာမျိုးလည်းလုပ်ပါတယ်။နေကြဆောင်တက်တစ်ခုမှာအင်အား300ကျော်ရှိပြီးလက်နက်ကြီးတွေကိုလည်းကင်ဆောင်ခွင့်ရပါတယ်။အစိုးရတက်ကစစ်သည်30နဲ့အရာရှိ3ဦးပါဝင်နေတာဟာနေကြဆောင်တက်ရဲ့ထူးခြားချက်ဖြစ်ပါတယ်။နေကြဆောင်တက်ဟာစက်ကြီးကောက်ယူတဲ့အပြင်စီးပွားရေးလုပ်ငန်းမျိုးစုံလုပ်ကြပါတယ်။ဝယ်စေးလုပ်ငန်းနဲ့မကင်းသူလည်းရှိပါတယ်။ပြည်သူစစ်ကတော့အစိုးရတက်အမိန့်ကိုနာခံပေမဲ့အစိုးရတက်လက်အောက်ခံမဟုတ်ပါဘူး။အင်အားကလည်းအမျိုးမျိုးရှိကြပါတယ်။စစ်တီတရားမပြည့်တဲ့အဖွဲ့ရှိသလို4-500အထိရှိတဲ့ပြည်သူစစ်လည်းရှိပါတယ်။စစ်တပ်ကလေ့ကျင့်ပြီးလက်နက်ပေးထားတဲ့ရက်ကျေးပြည်သူစစ်တွေလည်းရှိကြပါတယ်။
ကျေးရွာအုပ်စုတွေမှာရှိတဲ့ရက်ကျေးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါတယ်။ကျေးရွာအုပ်စု13,000ကျော်မှာပြည်သူစစ်တွေထားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတဲ့ပြည်သူစစ်အဖွဲ့400နီးပါးရှိတယ်လို့ရှမ်းစံတော်စင်သတင်းဌာနကကမန်းပါတယ်။စစ်ရုံးကဗိုလ်ချုပ်မောင်မောင်အုပ်စုတွေကတော့ပြည်သူစစ်အင်အား8,000ကျော်ရှိပြီမဲ့3,000လောက်သာလက်နဲ့ကင်နိုင်တယ်လို့2010ကပြောကြောင်းသိရပါတယ်။ပြည်သူ့စီအင်အားကိုအထူးအကျပြောနိုင်သူမရှိတဲ့အတွက်အားလုံးခံမှန်းယုံလို့လားလုပ်နိုင်ပါတယ်။အင်အားသိရှိတဲ့ပြည်သူ့စစ်ကိုငင်းကြိုင်းဆင်းရဲပွဲတွေမှာပါဝင်ခွင့်မပြုပါဘူး။အသစ်ဖွဲ့စည်းတဲ့လက်နက်ကိုင်အဖွဲ့ဟာနိုင်ငံရေးဆင်းရဲပွဲမှာပါဝင်ခွင့်မရှိဘူးလို့မြင်ကြပါတယ်။သူတို့ကိုပါဝင်ခွင့်ပေးရင်သူတို့လိုပါဝင်ခွင့်ရအောင်လက်နက်ကိုင်တို့တိုးပွားလာနိုင်တယ်လို့စင်ကြေပေးကြပါတယ်။ဒါပေမဲ့အခြားတိုင်းပြည်တွေကိုကြည့်ရင်ပြည်သူစစ်တွေကိုသူ့နေရာနဲ့သူသုံးနိုင်ရင်ပြဿနာဖြေရှင်းရမှာအဆင်ပြေတာတွေ့ရတယ်လို့ဂျွန်ဂျူကနေကဆိုပါတယ်။ဒါကြောင့်ပြည်သူစစ်ပါဝင်တဲ့အခန်းကဏ္ဍကိုအသိအမှတ်ပြုမှလာရေးရှိတင်ကျင်းနိုင်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
။ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိုဘိုင်းမှာအလွဲတကူနားဆင်နိုင်ပါပြီ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA app တွေကို download ရယူနိုင်ပါပြီခင်ဗျာအခုတော့တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ထိုင်းခြေဆိုင် Fever Wine တို့သားတွေကစူးစီးတင်ဆက်တာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ထိုးတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA နဲ့အစိုးရတက်မတော်တို့တွဲဆောင်ဆွေးနွေးမှာဖြစ်ပါတယ်အိန္ဒိယနိုင်ငံကဆောက်လုပ်လူတန်းနဲ့ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်နေအိမ်250ကျော်ကိုမြန်မာအစိုးရထံကိုလွှဲပြောင်းပေးအပ်ခဲ့တယ်ဆိုတာနဲ့မိုင်းလားအထုဒေတာလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာရရှိအောင်ဆက်လက်ကြိုးပမ်းသွားမယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတစ်ဆုတ်နေတဲ့ငင်းချမ်းရေးပူပေါင်းအဖြေရှာဖို့ဆိုပြီး NCA ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSA ကနေအစိုးရနဲ့တပ်မတော်ကိုတွားရောက်ဆွေးနွေးမယ်လို့သိရပါတယ်ဇူလိုင်လ17ရက်နဲ့12ရက်နေ့မှာ RCSS ဘက်ကဗိုလ်ချုပ်ပေါင်ခွန်းနဲ့အတွင်းရေးမွန်းနဲ့ဗိုလ်မှူးကြီးဆိုင်ငန်ဦးဆောင်တဲ့ကိုစလေ15ဦးတွားရောက်ဆွေးနွေးမှာဖြစ်ပါတယ်အရေးပေါ်တွေ့ဆုံမှုမဟုတ်ပေမဲ့လက်ရှိငင်းချမ်းရေးအခြေအနေရှမ်းပြည်သူလူထုတွေပူးပေါင်းပါဝင်ဆောင်ရွက်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ဗိုလ်မှူးကြီးဆိုင်ငန်းကပြောပါရယ် RCSS လိုပဲတခြား NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့များလည်းအစိုးရနဲ့တပ်မတော်တို့နဲ့တွေ့ဆုံဖို့ရှိကြောင်း KNU အနေနဲ့တော့ဇူလိုင်လ9ရက်နေ့ကငင်းချမ်းရေးကော်မရှင် PC နဲ့ NRPC ရုံးမှာတွေ့ဆုံခဲ့ပြီဖြစ်ကြောင်းသိရပါရယ်
ဒီခိုင်ပြည်နယ်မောင်သုံးမြို့နယ်မှာရှိတဲ့ဒုက္ခသည်တွေအတွက်အိန္ဒိယနိုင်ငံကဆောက်လုပ်လူတန်းနဲ့နေအိမ်250ကျော်ကိုမြန်မာစိုးရဘက်ကိုလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။အဲ့ဒီနေအိမ်တွေကိုဇူလိုင်လ9ရက်နေ့နနက်ပိုင်းကမောင်သုံးမြို့နယ်နေတတောင်ကြီးပေါ်မှာခန်းအားပြုလုပ်ပြီးမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမတ်ကနေမြန်မာနိုင်ငံလူမှုကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးတောက်သာဝင်းမြအေးနဲ့ဒုဝန်ကြီးဦးစိုးအောင်တို့ကိုလွှဲပြောင်းပေးခဲ့တာပါ။2019ခုနှစ်ကမောင်သုံးမြို့နယ်မှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေမှာအိန္ဒိယမျိုးသားတွေပိုင်ဆိုင်တဲ့နေအိမ်တွေအပါအဝင်တိရခန့်ရခိုင်မျိုးသားပိုင်နေအိမ်များပြားလဲမိရှုခံရတဲ့အတွက်ဒုက္ခသည်တွေဖြစ်နှိစက်ရွာတွေမှာခုလုံနေရတဲ့သူတွေအတွက်အိန္ဒိယနိုင်ငံကအခုလိုနေအိမ်တွေစောင့်လုပ်လှူဒန်းပေးတာဖြစ်ပါတယ်
။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အကြားအငင်းပွားမှုဖြစ်ပွားနေတဲ့နယ်နိမိတ်တွေကိုပြန်လည်တတ်မှတ်အတည်ပြုပေးဖို့မြန်မာနိုင်ငံပွင့်လင်းမြင်နာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်ကတောင်းဆိုလိုက်ပါတယ်။1949လောက်ကထားရှိတဲ့နယ်နိမိတ်အပိုင်းခြားကိုတည်ချာကြည့်ပြီးပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့တပ်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တို့ကပြန်လည်တိုင်းတာပြီးတတ်မှတ်ပေးဖို့ဇူလိုင်လ4ရက်နဲ့5ရက်နေ့ကတီတိမ်မြို့မှာကျင်းပတဲ့အရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်အလုံအမှုဆောင်အစည်းအဝေးကတောင်းဆိုလိုက်တာပါ။နယ်နိမိတ်ကိစ္စနဲ့ပတ်သက်လာရင်ပြည်သူတွေအကြားအငင်းပွားမှုတချို့ရှိနေပြီးလူမျိုးရေးဆန်တဲ့ကိစ္စတွေမဖြစ်ပွားစေဖို့ရခင်ကရှိခဲ့တဲ့အထောက်အထားတွေနဲ့အတူအသေးချာပြန်လည်ဖော်ထုတ်သင့်တယ်လို့အဲ့ဒီအဖွဲ့ကတာဝန်ခံကိုထွားတော်ကပြောပါတယ်
။ခွဲထွက် TGPA တပ်ဖွဲ့ဝင်3ဦးတပ်မတော်ထံမှလက်နက်ချလင်းဝင်မှုမှာလှုပ်ရှားမှုတရားဖြစ်တယ်လို့ခွဲထွက် TGPA အဖွဲ့ကနေညှင်းချက်ထုတ်ပြန်လိုက်ပါတယ်။ဇူလိုင်လ6ရက်နေ့ကခွဲထွက် TGPA အဖွဲ့ကနေဂလူထူဝါတပ်မစစ်ကြောင်းမှုဗိုလ်မှူးအစည်းအရှိဦးစီးတဲ့အဖွဲ့ဝင်3ဦးကနေကွန်ကရစ်မြို့အမှတ်69ခြေလျင်တိုင်ရင်ထံလက်နက်ချလင်းဝယ်ရာမှာပါဝင်တဲ့ဗိုလ်မှူးစုတွေကလည်းမသိရှိကြောင်းခွဲထွက် TGPA ခေါင်းဆောင်ဗိုလ်မှူးကြီးစောစန်းအောင်ကပြောပါတယ်။ခွဲထွက် TGPA အဖွဲ့ဟာ
အစီအလက်မှရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော်တီကေဘီအဖွဲ့ကနေထုတ်ပယ်ခြင်းခံစားရတဲ့သမှုတွေစုပေါင်းပြီးတော့ပြန်လည်ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်။ငြိမ်းချမ်းဖြစ်စဉ်မှာပါဝင်နေကြတဲ့မွန်အဖွဲ့အစည်းတွေကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်တဲ့ကဏ္ဍကြီး၅ရပ်အတွက်မော်လမြိုင်မြို့မှာဇူလိုင်လ၅ရက်နေ့ကနေ့ရက်တာ
ညင်းချိုင်းဖြစ်စဉ်မှာပါဝင်နေတဲ့မွန်စတိတ်ဟိုတာတွေအနေနဲ့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့ညင်းချိုင်းရဲ့ဆွေးနွေးပွဲတွေမစတင်ခင်မှာကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုတွေ့ဆုံကြတာလို့မွန်ပြတဲ့ပါတီနီးပညာအထောက်အကူပြုအပ်ခေါင်းဆောင်နိုင်ဟန်တာဘိန်ခိုင်းကပြောပါရယ်နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးမြေယာနဲ့တဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍကြီး၅ရပ်မှာ
ကျွန်တော်တို့ကတော့ဒီကောင်းပြိုလေးတန်ကားတွေကိုတော့ကိစ္စရေးမရှိဘူးပေါ်လာပိုင်းကလည်းဒီအခြေအနေမျိုးကပွဲပို့စရာနနတ်တီတင်တင်းခွဲကိုတရုတ်ဘက်ချမ်းကနေပိတ်လိုက်တဲ့အတွက်နနတ်ဆိုင်တောင်သူတွေနဲ့တည်တည်တံ့တွေအခက်ကြုံနေရပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံအစိုးရနဲ့ MOU ထိုးရတဲ့တည်တည်ဝင်လာရှိမျိုးဖြစ်တဲ့ဖျင်းဒီတခွားဒီတရက်ဒီစီဒီနှင်းဒီလိုင်းချီဒီကျမောက်ဒီ ို့မူဆယ်တရငါးမိုင်ကုန်သွေးရေးဆောင်တာဝန်ခံညွန်ကြားရေးမှူးချုပ်ဦးတင်ရဲဝင်းကပြောပါရယ
်အခုသတင်းလွှာတွေဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိအောင်ဆက်လက်တိုးပန်းသွားမယ်လို့မိုင်းလာခေါင်းဆောင်တွေကနေငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာပြောဆိုခဲ့ပါတယ်။ပြည်တော်စုကနေခွဲမထွက်တဲ့တိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတောင်းဆိုခဲ့တာပါ။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပြီးသွားမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ဆောက်သွားမယ်လို့ဇွန်လအခုမှကျင်းပခဲ့တဲ့ငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာအထူးဒေသလေးဥက္ကဋ္ဌဦးဆိုင်လင်းကပြောဆိုခဲ့ပါတယ်1989ခုနှစ်က BSC NTAA မိုင်းလာဖွဲ့နဲ့အစိုးရတို့အပြစ်ရဆိုင်ပြီးနောက်မိုင်းလာစီလူနံပန်းစတဲ့ဒေသ၃ခုကိုစုပေါင်းပြီးတော့ရှမ်းပြည်နယ်ရှေ့ပိုင်းအထူးဒေသလေးဖြစ်အစိုးရကသတ်မှတ်ပေးခဲ့တာပါအဲ့ဒီဒေသ၃ခုကိုကိုပိုင်အုပ်ချုပ်ရေးရဒေသမျိုးရရှိအောင်1993ခုနှစ်ကတည်းကတောင်းဆိုခဲ့တယ်လို့လဲမိုင်းလာဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးခမ်းမောင်ကဆိုပါတယ်
ကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောင်းဆိုချက်တာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်ထောင်စုနဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပါချုပ်ခွာနေစဒေတာပေါ်ကတိုင်းနာကိုပါချုပ်ခွာဒေတာပေးပါကျွန်တော်တို့တောင်းဆိုချက်အဲ့ဒါဖြစ်တယ
်မိုင်းလာဒေတာအပြင်မွတ်ဒေတာတွေဖွံ့ဖြိုးတိုးတက်ရခြင်းဟာလေရခိုင်စစ်ဆေးရလက်ထက်1989ခုနှစ်မှာအပြစ်ခံရစေးရရယူပြီးနောက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခြင်းမရှိအောင်ထိန်းထိန်နိုင်ခြင်းတွေကြောင့်ဖြစ်တယ်လို့တိုင်းဒါခေါင်းဆောင်တချို့ကပြောပါတယ်။ကရင်မျိုးရစီယုံ KNU KNU ဘူအမြဲတမ်းကော်မတီဝင်မန်းငိမ့်မွန်ကတော့
မန်ကနဲ့ policy တခုကိုချမှတ်နိုင်လို့အပြစ်ခံရစေးကိုထိန်းထားနိုင်တယ်ညဉ့်ညံရေးကိုရှေ့ရှုနိုင်တယ်လို့ပြောလို့ရတာပေါ့။မန်ကနဲ့ policy တရားမရှိဘဲနဲ့ဒါရည်ရှိသွားလို့မြောက်
မိုင်းလာဖွဲ့ကနေကိုပိုင်အုံချိကိုရစီတာတောင်းဆိုတဲ့အပေါ်မှာတိုင်းတားရေးဆောက်ရှိလေလာသူဥမမောင်စိုးကအခုလိုအမြင်ရှိပါတယ
်သူတို့ကတော့လောလောဆယ်မှာတော့ဒီမိုင်းလာဒေသတွေမှာရှိရဲဒီရှမ်းအခါလွယ်ကုကံစသဖြင့်ပေါ့အတိုင်းသားလူမျိုးစုတွေရဲ့ကိုပိုင်အုံချိုရေးဒေသအတည့်အဖြစ်လိုချင်ပါတယ်အဲ့တော့ဒီနယ်မြေတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အစိုးရကဘယ်လိုစဉ်းစားမလဲရှမ်းပြည်နယ်အနေနဲ့ကဘယ်လိုစဉ်းစားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ထင်ပါတယ်
အလားတူဧပြီလအတွင်းမှာကျင်းပခဲ့တဲ့အထူးဒေသနဲ့ဝက်ပြည်သွေးစည်းညီညွတ်ရေးဖွဲ့ကလည်းအဖွဲ့ရဲ့နှစ်30ပြည့်အခမ်းအနားမှာဝက်ပြည်နဲ့တိစောက်ဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ငင်းချင်းရေးလုပ်ငန်းစဉ်တွေမှာပုံမဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှခြေစိုက်တဲ့စစ်တိုင်းဒေသကြီး၅ခုမှာလာမယ့်ဩဂတ်လကုန်အထိအပြစ်ခတ်ရေးဆေးရေးကာလတိုးမြင့်ကြောင်းတပ်မတော်ကနေထုတ်ပြန်လိုက်ပါတယ်ဒီအပေါ်တိုင်းသားငင်းချင်းကြီးတူပတ်နေတဲ့သူတွေဘလို့အမြင်ရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။သမတော်ကဩဂုတ်လကုန်အထိအပြည့်ရသက်တမ်းနှစ်လထပ်တိုးလိုက်တာဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့သွေးဆုံဆွေးနွေးရေးတွေဆက်လက်ဖြစ်ပေါ်လာနိုင်မယ်လို့ယူဆကြောင်းကချင်ပြည်နယ်ပြည်သူ့ပါတီဩဂထဒေါက်တာသူးကြံကအခုလိုပြောပါတယ်။
ပြည်ခရစီတပ်တော်ကနလအဂတ်30ရက်တတ်တူလေတာတဘောကတိစုံဆွနေရဲ့ဆက်တော့သွားဖို့အကြောင်းရှိတဲ့အတွက်ကြောင့်တို့ဒီပြည်ခရစီရဲ့ကိုထတ်တူလိုက်တာဖြစ်တယ်
Aladu, Soyane, Tamarobeka, a sobu yisuetare, Piletresa Jamujangule, Yap by Mohammed, a poily wene, John La Donsa Yene, Tisan Wema, be a kere lule, a soyan yin chani, champi poku, Laman Shiga, Biobari.
ဒီနေ့ဘုံတွေအပုပ်ပုပ်ရယ်ပြေးလိုက်တာပဲရှိတယ်အဲ့ဒါတွေကိုလာမယ်တစ်ပတ်သုံးပတ်အလောက်မှာတစ်ဆယ်ဟာလည်းပဲဖွဲ့နေတယ်သူတို့အဲမှာသူရှင်လေးကြီးမှာဆိုးရွားပုံနဲ့ဖွဲ့တယ်ကျန်ရှင်လေးနဲ့မပြောလဲနော်လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်မှာတည်ဆောက်နိုင်တဲ့အခါမှာအလိုလိုဖြည့်ရှင်းပြီးသားဖြစ်သွားလိမ့်မယ်လို့ KNU ကရင်မျိုးသားအစည်းအရုံးဗဟိုကမတီဝင်ဗဒုမန်းက
ကျွန်တော်တို့တိုင်းသားတွေလိုချင်တဲ့တမရဝါလိုချင်တဲ့အစိုးရလိုချင်တဲ့ဖက်ဒရယ်အစိုးရဖက်ဒရယ်ပုံစံတမရအစိုးရကိုပြည်ပြောင်းဖွဲ့စည်းလို့ရှိရင်တခုခုတော့တမလို့ဆိုအလိုလိုဖြစ်ရှင်းပြီးသားဖြစ်သွားမယ်တမရအနေနဲ့ဒေတာကန်တိုင်းရင်းသားပြည်သူတွေရဲ့ငင်းချမ်းရေးအပေါ်မျှော်လင့်ခြင်းငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပုံမှန်ဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့စံပြနေတဲ့ကချင်
ma tamaro ka kwe yi uzi chau yong ga thauk pyan lai da ba da ba me ne myama sit tat ne kachin nut lai yi apwe kio ta an palang tat phwe dnla phwe rwe ne do tai pwe rwe jo cha phit ni se chi ni ma shi ni ba de myaw pai maha mai khon phwe de ma wa mai la ne shan phi tu tat yi pa di sspp ro ga pi ne a se a pye ya se yi bai ne thwe sa chau yi thu nai ga bi kachin kio ta an palang dnla Koka, MNDAA ne, yakai tamado AA ni phwa do ga do, let ma ma yee thu nai ni ba bu shin.
Akhu sat pi tadin chin chauk ku na sin chai ya ma ba shin.
Tin so ni le ngain chai pu paung a phie sha pu so bi NCA let ma yee thu tha de taung ban shan pi tamaro RCSS SSA ga ni aso ya ne tamaro ko swin nwe ma phit par de. India naingan ga sa lo lu da ne Rakhine pi ne Maung Daw myo ne ga dukkha de ri atwe ni ei 950 jaw ko Myanmar aso ya than lwe pyaung pi khe par de.
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ FIFA ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုစားရက်ကတဆင့်ဇာယီသားခြင်းနဲ့ဆိုရင်တော့လိစာက VOA မြန်မာဝိုင်းအစီအစဉ်တဆင့်စားရက်တတာမှ855ရန်ကုန်စားရက်ကြီးဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပ
ါ။ဟိုမစီလေချာကဖြတ်သန်းမဲ့ဗြိတိသျှရင်းနှီးတဲ့သင်္ဘောတစ်စင်းကိုအီယန်သင်္ဘောတွေကကြားပြတ်ဟန်ထားဖို့ကြိုးပမ်းတဲ့အကြောင်းဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။နောက်ဆက်ပြီးခဲ့တဲ့အီရန်စစ်သင်္ဘောအီရန်သင်္ဘော30ကတော့ဗြိတိသျှစစ်သင်္ဘောတစ်စင်းကသတိပေးခဲ့ပြီးနောက်လက်လျှော့သွားတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။အီရန်ထွန်လိုင်းပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိနိုင်ငံရဲ့ဆွဆွဲချက်ကိုညှင်းဆန်ခဲ့တာပါ။အီရန်ဆွေအဘော first train တနာကတော့ခင်းတဲ့သင်္ဘောတွေပုံမှန်တာဝန်ယူခဲ့တာသာဖြစ်ပြီးပြည်ပကသင်္ဘောတွေထို့သဖြင့်ဗြိတိသျှသင်္ဘောတွေနဲ့တော်တနာတစ်စုံတစ်ရာမရှိကြောင်းဖော်ပြခဲ့ပါတယ်။ဗြိတိကာဝေးဝန်ကြီးကတော့ဒီကနေ့ဖြစ်ရပေါ်ဆွေရင်ကြောင်းနဲ့တင်းမာမှုတွေရောပေါင်းကြိုးပမ်းမှုလည်းအီရန်နိုင်ငံကိုတိုက်တွန်းခဲ့တာပါ။အမေရိကန်ပြည်ထောင်စုက UN ပေါ်စီးပွားရေးရတန်ခတ်ရေးရမှုတွေကိုမကြခင်မှာသိရစွာတိုးမြင့်သွားမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။အမေရိကန်ကချမှတ်ထားတဲ့ရေးရတန်ခတ်မှုတွေကြောင်း UN ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကို UN ဘက်ကချုပ်ဖောက်ပြီးအချက်ကိုင်နေတယ်လို့အမေရိကန်ဘက်ကစွပ်စွဲနေချိန်မှာပဲသမ္မတကတန်ခတ်မှုတွေတိုးမြင့်မယ်ကြောင်းမနေ့တုန်းကပဲထပ်မံကြေညာပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာဆယ်နှစ်တကြီးတကောင်စီရဲ့ကောက်ယူရမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုထည့်သွင်းမှုသမ္မတဒေါ်နယ်ထရန့်ကသမ္မတအမိန့်နဲ့ဒီကနေ့ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။အိမ်ပြည်တော်မှာတကောင်စီနဲ့နိုင်ငံသားဆိုင်ရာကိစ္စတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြောဆိုဖို့ရှိတဲ့အချိန်မှာအမိန့်ကိုကြေညာမယ်လို့လည်းခန့်မှန်းရပါတယ်။နှစ်ပေါင်း80မှာပထမဆုံးအချိန်ဖြစ်နိုင်ငံသားဟုတ်မဟုတ်မေးခွန်းကိုတကောင်စီကောက်ယူရမှာထည့်သွင်းမဲ့အစီအစဉ်ကိုတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကပဲတရားရုံးချုပ်ကတားမြစ်ထားပါတယ်
။ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြခဲ့တာပါဒီညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA အမေရိကန်တန်ညာဘက်မြန်မာသားအစီအစဉ်ကိုည9:00-10:00အထိလိုင်းဒိုမီတာ32/40/51တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးညဉ့်ညမ်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.